ထက်နေကရေချင်းနေတဲ့လမ်းကြောင်းတွေမှာပြိမိယာကပြန်လည်လူညော်လာတဲ့လူငယ်ဘောလုံးအသင်းကိုဆင်းရဲနဲ့မိပြဆရာတို့ကဒေသပတ်ချာစေကူတာမှုခံယူနေခဲ့ရပြီးအခုတော့အင်ပြင်းနိုင်တော့မှဖြစ်ပါတယ်တော်ဝဲလူငယ်ဘောလုံးအသင်းဝင်တွေကပထမဆုံးအချိန်လူငယ်ဝင်ကိုထွက်လာပြီးဒေသရှင်ဝင်လို့ပို့တွေ့ဒီနေ့ပဲထက်နေကမြောက်ပိုင်းချင်းဝဲခေစီဝင်နေစင်ကိုပြလိုက်တာပါကျူတင်ပြပို့ထားတဲ့ဒင်းတောက်ပြင်းရဲ့မိခုံးတွေကိုဖြေချခဲ့တဲ့ဘောလုံးသင်းဝင်ရဲ့ဒီနေ့နောက်ပိုင်းဒေသရှင်ဝင်ကတော့ရုံးမြင့်တန်ကြားကနေတနင်္ဂနွေလုံးကိုပြသခဲ့ပါတယ်ဘောလုံးသမားဝစ်စင်နဲ့ဝစ်ဆောင်နဲ့ဝစ်စင်ထားတဲ့လူငယ်တွေကတော့တိုင်ကူရုံးမှာပြိမိခဲ့တဲ့အတွေ့အကြုံတွေကိုပြန်ပြောပြခဲ့ကြတာပါအသက်17နှစ်ကနေ16နှစ်ရွယ်ဘောလုံးသမားတွေနဲ့နေပြဖြစ်သူတွေရဲ့ကျန်းမာရေးနဲ့စစ်ပန်းဆိုင်ရာအခြေအနေဟာကောင်းမွန်နေကြောင်းအန်တိုနီပြောထားပေမဲ့ဆရာဝန်တွေကတော့တင်းနဲ့ပတ်ကြောကြတိုင်ကူရုံးမှာပြိမိနေခဲ့တဲ့အတွက်ရေရှည်စစ်ပန်းဆိုင်ရာဝေးနာခံစားရမှာကိုစိုးရိမ်နေကြပါတယ်ထိုင်နိုင်ငံမြောက်ပိုင်းချေဟဲကျိုင်မှာရှိတဲ့တိုင်ကူရုံးမှာပြည်ရဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့နောက်ရုပ်ပြရေကြီးရာကပြိမိနေခဲ့တဲ့ဘောလုံးသင်းဝင်တွေကိုတော့ဆဲရကြံပါပဲပြိချရင်ကိုသမားတွေကပထမဆုံးရှာဖို့တွေ့ရှိခဲ့တာဖြစ်ပါတယ်ဘောတုံရာသီမိုးကြောင့်တိုင်ကူရုံးမှာရေတက်လာပြီးအောက်ဆီဂျင်ပြတ်လာမှကိုစိုးရိမ်မှုတွေနဲ့အတူထိုင်နိုင်ငံနဲ့နိုင်ငံဆောင်ကရင်ခုန်ဖို့နဲ့ပူးပေါင်းပြီးပြည်ရဲ့သတင်းတပတ်ကျော်ပါပဲတုံးတုပ်ခွဲပြီးကယ်ဆယ်ခဲ့ကြတာပါပြိမိနေသူတွေကိုကယ်ဆယ်မဲ့လမ်းတစ်လျှောက်မှာအောက်ဆီဂျင်မှုတွေလိုက်ချနေတော့ထိုင်ရတက်ကသူရတက်ပေါ်ဝင်ဟောင်းစမ်းနမ်ကနလေမတော်စားတည်ဆုံးခဲ့ပါတယ်လူမျိုးလာတဲ့လူငယ်တွေကိုတော့ယောဂကုသမှုမရှိအောင်ကျူတင်ကာဝယ်အနေနဲ့မိသားစုနဲ့တိုက်ရိုက်တိုးကုန်မှုပြပေးဆေးရုံမှာဆောက်ရှောက်ထားခဲ့တာလည်းဖြစ်ပါတယ်